ဆွီဒင်နိုင်ငံမှာအခုတနင်္ဂနွေနေ့လွှတ်တော်ရွေးကောက်ပွဲစတင်ကျင်းပနေပါပြီ။စကန်ဒီနေးဗျန်ဒေသတိုင်းပြည်တစ်ပြည်ဖြစ်တဲ့ဆွီဒင်နိုင်ငံဟာ liberal ယူဆခိုင်မာအားကောင်းပေမဲ့လို့အခုဒီရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေကပြောင်းသွားနိုင်ပါတယ်။ EU ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးတော့လူမှုကြီးကြပ်ရေးမတင်းကျပ်လို့တဲ့ဆွီဒင်ဒီမိုကရက်တွေကအင်အားအကြီးဆုံးပါတီတစ်ရပ်ဖြစ်လာဖို့အတွက်မျှော်မှန်းထားကြတာပါ။လူလက်ချောင်လေတဲ့ဆွီဒင်နိုင်ငံဖြစ်လာစေဖို့အတွက်လူမှုကြီးကြပ်ရေးမူဝါဒတွေကိုတင်းကျပ်ဖို့လိုမယ်လို့ဆွီဒင်ဒီမိုကရက်ခေါင်းဆောင်ဂျင်မီအဂတ်ဆန်ကမေဆနာရှင်တွေကိုစနေနေ့တုန်းကပြောပါတယ်။ဝန်ကြီးချုပ်စတီဖန်လာဗင်ကတော့အမုန်းတရားရှိသူတွေဟာလူလူချင်းနှိမ့်ကုပ်ဖို့အတွက်ဆွီဒင်နိုင်ငံမှာလှုံ့ဆော်နေကြပြီးတော့ဒါကိုတွန်းလှန်ဆန့်ကျင်ရမယ်၊ဒဏ်ထူမျှတရေးအတွက်ရည်တည်ကြရမယ်ဆိုပြီးတော့စနေနေ့လူလူစုဝေးပွဲမှာပြောပါတယ်။အခြားဥရောပနိုင်ငံတွေအများစုလိုပါပဲဒီအရှေ့လိုင်းဒေသတောင်အာရှနဲ့အာဖရိကဒေသကထွက်ပြေးလာသူတွေအတော်များများဟာဆွီဒင်နိုင်ငံမှာခိုးလုံရောက်ရှိနေကြတာပါ2015ခုနှစ်တခုတည်းမှာပဲဒုက္ခသည်အဖြစ်ခိုးလုံသူ300,000+ကျော်ရှိခဲ့တာကြောင့်မလို့ဒီအခြေအနေဟာဆွီဒင်နိုင်ငံရေးကိုပါအတော်လေးကိုရိုက်ခတ်နေပါတယ်။နာဇီလက်သည်တွေနဲ့အခြေခံထားတဲ့ဆွီဒင်ဒီမိုကရက်ခုလိုမျိုးအားကောင်းလာတာကြောင့်တက်လာမဲ့ဆွေအသက်ဖွဲ့စည်းရေးကိစ္စမှာလက်ရဇွန်အုပ်စုတွေရဲ့ဩဇာပိုပြီးတော့ကြီးလာမဲ့အခြေအနေဖြစ်တယ်လို့မဲခမန်းသူတွေကယူဆပါတယ်။လူလူကြားရှိနေတဲ့မကျေနပ်မှုတွေကိုအစင်လာရှိနေတဲ့ပါတီကြီးတွေကအဖြစ်တစုံတရာထုတ်မပေးနိုင်ကြဘူးလို့ယူမီယန်တက်ကသူကလူမှုသိပ္ပံပညာရှင် Magnus Bloomgren ကပြောသွားပါရခင်ဗျာ